ဒီကနေ့နားဆင်ရမှာကတော့ဆဆန်းလွင်ရဲ့ဘဝပုံရိပ်ကဏ္ဍဖြစ်ပါလေ
ချစ်စွာသောတောတာရှင်များကိုမင်္ဂလာညချမ်းပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်။လောကအသက်တာဘလောက်ရှည်ကြမလဲဆိုတာကိုဘယ်သူကမှမသိနိုင်ကြပါပဲ။အသက်ရှင်မှုကာလအပိုင်းအခြားမှာတွေ့ကြုံရတဲ့ပြဿနာ၊ရင်ဆိုင်ရတဲ့အမှုရာသာမကစုံစည်းလာရတဲ့လောကမိတ်ဆွေတွေကိုတော့ဘလို့မှရှောင်လွှဲလို့မရနိုင်ပါဘူး။အဲဒီတော့တွေ့ရကြုံရရင်ဆိုင်စုံစည်းလာရတာတွေကိုဘယ်ပုံဘယ်နည်းနဲ့တုံ့ပြန်တယ်လဲဆိုတာစဉ်းစားစရာဖြစ်လာပါတယ်။ဒါကြောင့်ခုတစ်ပတ်ဆင်ခြင်စရာအနေနဲ့တန်ဖိုးထားတတ်စေသောတုံ့ပြန်ခြင်းဆိုတဲ့အကြောင်းကိုအခြေခံပြီးသုံးသပ်ကြရအောင်။တန်ရဲ့တတရနိယာမအရာတက်ရောက်မှုတိုင်းမှာလာရပဲဆန့်ကျင်ပြီးအာတူညီတဲ့တန်ပြန်တက်ရောက်မှုရှိတယ်လို့ဆိုထားလို့ဒါကိုစဉ်းစားကြည့်မယ်ဆိုရင်ပဲ့တင်တန်ရဲ့သဘောကိုနားလည်နိုင်ပါတယ်။ကြပြဆရာမောင်ပေါ့စီကခိတ္တခိုနာပြန်ထွက်သွားတော့ကိုင်းဖြားတိမ့်တိမ့်တုံတတီလို့စာဖွဲ့ထားလို့လေဟုန်စီးပြီးပြန်တတ်မဲ့ခရီးအတွက်အားနဲ့အင်းနဲ့အရှင်ယူခဲ့တာကြောင့်ငေနုတဲ့ကိုင်းပြားလေးခင်ဗျာတုံခါလို့သွားရတာကိုကြည့်မိရင်လေဒီသဘောပါပဲလောကဖြစ်စဉ်တွေတဲကပြန်ကြည့်ရင်ဒေစာဒေစီသူ့မျက်စိတစ်ဖက်ကိုဖြတ်ရင်ကိုယ်မျက်စိတစ်ဖက်ဖြတ်ခြင်းကိုခံစေသူ့သွားကိုချိုးရင်ကိုယ်သွားတစ်ချောင်းချိုးခြင်းကိုခံရမယ်ဆိုတာတွေဟာတမမြတ်တဲ့တုံ့ပြန်မှုလို့လက်ခံခဲ့ကြပါတယ်အဲ့ဒီလိုတုံ့ပြန်မှုလို့ပြောကြတဲ့အခါမှာတခါတလေကိုယ်စိတ်သဘောအခြေအနေကိုပြန်ပြီးသုံးသပ်ဖို့လည်းလိုနေပါသေးတယ်ဘာကြောင့်လဲဆိုတော့ရွေးကုန်တဲ့နှစ်ဦးရဲ့အဖြစ်အပျက်ကိုပဲကြည့်လေပထမတစ်ယောက်ကတိတ်ကောက်ကျစ်တဲ့သဘောရှိတာပေါ့အဖွားဦးနဲ့မြေးလေးစီကတခုတာကြံတော့တဲ့ရွှေကွက်ကိုလောဘစိတ်နဲ့အရန်လူချင်းခဲ့တယ်လေဒါကြောင့်ပဲအဖိုးမတန်တဲ့အောင်ပြောပြီးနောက်တစ်ခါပြန်လှည့်အလာမှာအလကားယူမလို့ပဲပေါ့ဒါပေမဲ့သူ့စိတ်ကသူ့ကိုဒုက္ခပြန်ပေးခဲ့တယ်သူပြန်လာတဲ့တစ်ခေါက်မှာသူ့ရှေ့ကရောက်သွားတဲ့ရွေးကုန်တဲ့တယောက်ကအဖိုးတန်ပစ္စည်းမှန်းသိလို့ပါလာသမျှရွေးရည်သားမကငွေစားတချို့ထားပေးခဲ့ပြီးရွှေခွက်ကိုယူသွားပြီလေရမတ်စောနဲ့တစ်ချက်ကလေးမှမမောပဲအလောတကြီးအမိပြေးလိုက်သွားခဲ့ပေမဲ့ရွှေခွက်ယူသွားပြီဖြစ်တဲ့ရွဲကုန်တဲ့စီးနင်းလိုက်ပါသွားတဲ့လေကမြစ်အလေရောက်သွားတောင်ကြောင့်ကန်းဆက်မှာပဲတဆွိဆွိခုံရမ်းပုံမိကြတောကတွေတပွေတပိုင်းနဲ့ယူသွတ်သွားရတော့တာပေါ့ပစ္စည်းတစ်ခုကိုအလကားလိုချင်သူရဲ့ကြေကွဲစရာအဖြစ်တစ်ခုပါပဲသူရဲ့မှားယွင်းတဲ့တုံ့ပြန်မှုကသူ့အတွက်စိုးကျိုးဖြစ်ရတာပေါ့ဒါကြောင့်ရင်ဆိုင်လာရတဲ့အမှုအရာကိုဘလို့တုံ့ပြန်ကြမလဲလောကမှာအကောင်းမြင်တတ်သူတွေနဲ့အဆိုးပဲကြည်တတ်တဲ့လူဒန်းစားနှစ်ရက်ရှိနေလေတော့တကယ်လို့များကိုယ်တိုင်ကိုကြကြုံလာကြရတဲ့အခိုက်အတန့်မှာကိုယ့်ဘက်ကဘေပုံပင်ဤတုံ့ပြန်တင့်တယ်လဲဆိုတာကသူရောကိုရောနှစ်ဦးနှစ်ဖက်အကျိုးရှိရလားဆိုတာပါပဲတချို့ကမွေမသေးဒုတ်မကျိုးရှင်လဲလျှောက်တာပြားလဲဆွဲတာဆိုတဲ့ပုံစံနဲ့အသက်ရှင်တတ်ကြတာကိုလူသမိုင်းဖြစ်စဉ်တွေတဲကတခုကိုဆက်ပြီးပြောပြခြင်းပါသေးတယ်။ဘဝတလန်းကိုကျူပန်းရှာဖွေနေခဲ့သူတယောက်သူ့ဘဝရဲ့မမေ့နိုင်စရာညတညရှိခဲ့ပူပါတယ်။အရာကရတဲ့လစာလေးကိုချစ်ချုပ်စုပြီးပညာရေးခရီးတာတခုကိုအပြုလျှောက်လန်းခဲ့ရတဲ့ကာလတခုမှာပါ။အ အဲ့ဒီညကသူနားခိုရာကိုပြန်ဖို့ကားကိတ်ကိုအလာမှာမထင်မှတ်ပဲမိနစ်ပိုင်းလေးနောက်ကျသွားခဲ့ရတာကြောင့်သူစီးမဲ့ကားရဲ့နောက်မီးပိုင်းကိုပဲတွေ့လိုက်ရတယ်။စိတ်ထဲမှာတော့ဘလို့လို့ရင်ကောင်းမလဲလို့စဉ်းစားရင်းကားတစီစီရနိုးရနိုးနဲ့အချိန်တွေသာကုန်လာခဲ့ရပါတယ်။ဒါကြောင့်ကဲဒီလိုရက်နေလို့တော့မဖြစ်တော့ဘူး။လမ်းဆုံးရင်ရွာတွေ့မှာပဲ။အားခဲပြီးတွေ့ရွေ့နဲ့ဓမီးတိုင်းတွေတတိုင်းပြီးတတိုင်းဖျက်လျှောက်ဖို့ကိုခြေတော့ကိုအားကိုးခဲ့ရတော့တာပေါ့လွေထဲကပါလာခဲ့တဲ့ကြောင်းစာကိုထုတ်နှုတ်ကလည်းတွတ်တွတ်နဲ့ဓမီးတိုင်အောင်မှာရွတ်ဖက်ခဲ့ရတာပေါ့တနစ်တလန်ပကံပဲပြေးမလဲဆိုသလိုပေါ့နော်ညအခါပေမို့လတာတာကိုလည်းဂယုမဆိုင်အားအနာကဘာရှိနေတယ်ဆိုတာကိုလည်းမသိနိုင်စိတ်တက်ခိုင်ခိုင်ထားစာရွတ်ရင်ကျူးစားလျှောက်လာတာမို့နားခူရာကိုရောက်တော့ချွေးတွေကရွှဲအဝတ်စားလဲပြီးစိတ်ချလက်ချနားလိုက်တာပေါ့အဲ့ဒီတုန်းကသာအားခဲမှန်တင်စူးစားခြင်းမရှိခဲ့ရင်လိုချင်တဲ့ဘက်ဘေးရနိုင်ခဲ့မလဲအခုတော့အဲ့ဒီတုံ့ပြန်မှုဟာသူ့ဘဝမှာတန်ဖိုးထားเสียရအမှတ်တရတစ်ခုပါဖြတ်တန်းလာရတဲ့ဘဝလမ်းတစ်ခွေ့မှာကြည်ကွဲเสียကြုံလာရတိုင်းစိတ်ရင်းကိုစင်ထင်ရဆိုင်ကြတော့မလားတခါကရုံးမထောင်မှုတယောက်ဟာထောင်တကားပွင့်လို့ထောင်သားတွေလွတ်ရပြေးကြတဲ့အခါငါရတူငါတိတ်ခါထိပါတာပဲဆိုပြီးလက်ရဲဆက်ရဲနဲ့တလွေကိုဖြုတ်ဓာတ်ကိုထုတ်ပြီးကိုကိုကိုစီရင်မဲလို့ကြံစီခဲ့ပါတယ်။အဲ့ဒီတုံ့ပြန်မှုကရှိသင့်ပါသလားဖြစ်သင့်ပါသလား။ဒါမှမဟုတ်ဒါဟာတန်ဖိုးရှိတဲ့တုံ့ပြန်မှုဖြစ်ပါမလား။အမှန်တော့မိသားစုအိမ်သားတွေရဲ့အရေးကိုမတွေးကိုတကူကိုပဲအလေးထားသလိုဖြစ်သွားခဲ့တာပါ။လောကမှာတန်ဖိုးထားတတ်စေတဲ့တုံ့ပြန်ခြင်းကိုပြုမှုခဲ့သူတယောက်ရှိခဲ့ဘူးပါတယ်။သူဟာမျိုးကြီးသားတယောက်တော့မဟုတ်ခဲ့ပါဘူး။မထင်မရှားကြီးပြင်းလာခဲ့တဲ့သူ့ဘဝမှာတခါကသူပျောက်သွားလို့လိုက်ရှာနေတဲ့မိဘနှစ်ပါးကိုအမေတို့အဖေတို့ရဲ့တားကတရားပြတဲ့ဆရာသမားတွေနဲ့တရားဆွေးနွေးနေတယ်ဆိုတာမသိဘူးလားလို့ယူကျိုးစွာနဲ့တုံ့ပြန်ခဲ့ဘူးပါတယ်။ဟုတ်ပါတယ်။စင်ရဲ့ချမ်းသာလူမျိုးမခွဲမလွဲမသွေတွေ့နေရတဲ့တရားသဘောကိုဘယ်အချိန်မှပဲဖြစ်ဖြစ်စင်ကျင်စရာရှိနေတာကိုတတိပြုမိစရာပါပဲ။တခါလူတို့တွေအလယ်မှာရှိနေတဲ့သူ့စီကိုသူရဲ့အမေနဲ့ညီကိုမောင်နှမတွေလာလေကြတော့မှသူတို့တွေဟာငါအမိငါညီကိုမောင်နှမတွေလားသူတို့တွေကဆိုပြီးအနီးအနားကလူတွေစီကိုလက်ညှိုးထိုးလို့မိကွန်းထုတ်ပြီးတုံ့ပြန်ခဲ့တာကိုလည်းကြည့်ပါလူကိုလူလိုမြင်တတ်ဖို့လူတန်ဖို့ကိုနားလေတတ်ဖို့တန်ဖို့ထားတတ်စေတဲ့တုံ့ပြန်ခြင်းပါပဲလူတွေကနားမလဲကြလို့သူကမကျင်နဲ့အသေးတက်ဖို့ကြံစီအားထုတ်ကြတော့မှမြို့ဝမင်းကကဲမင်းကဘလို့လဲငါမင်းကိုလှုပ်ပိုင်နေအပြည့်စီရင်ချက်ချနိုင်တယ်ဆိုတာမသိဘူးလားလို့မေးလာတဲ့အခါမှာလဲဒီအခွင့်အရာဟာအထက်ကအခွင့်ပေးလို့ပါအခွင့်မရှိရင်ဒီလိုလုပ်နိုင်မှာမဟုတ်ဘူးလို့ရဲရဲတင်းတင်းပဲပြန်ပြောခဲ့တာပါသူဟာသခင်ယေရှုခရစ်တော်ပါပဲသူ့ရဲ့တုံ့ပြန်မှုဟာအံ့ဩစရာပါပဲအသက်ခံရတာလို့ထင်ရပေမဲ့တကယ်တော့အသေးခံခဲ့တာပါအတန်မပေးဘဲငြိမ်သက်စွာလူသက်ကုန်းကိုလိုက်သွားလိုက်တဲ့သူ့တုံ့ပြန်မှုဟာဘလို့မှမေးမရနိုင်စရာတန်ဖိုးထားတတ်စေတဲ့တုံ့ပြန်ခြင်းပဲမဟုတ်ပေလားအသက်ရှင်ကြတော့မှထိတွေ့လာရတာတွေမှန်သမျှကိုစိတ်သဘောထားအမှန်နဲ့တန်ပြန်တတ်ဖို့လိုအပ်နေတဲ့ကာလမှာတုံ့ပြန်မှုလွဲခဲ့ရင်တယောက်နဲ့တယောက်နားလည်မှားကြလို့အဆုံးမတတ်နိုင်တဲ့အမုန်းဆက်ကိုမဖြစ်ပေါ်လာရဖို့ရတန်းကရက်ဖို့အရေးစိတ်မှတွေးပြီးတန်ဖိုးထားတတ်စေတဲ့တုံ့ပြန်ခြင်းကိုတင်ပြအပ်ပါတယ်သောတာရှင်များကိုယ်စိတ်နှပြရှင်လန်းချမ်းမြေနိုင်ကြပါစေ။